မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အရသားတွေပေါ်မှာအကြမ်းဖက်မှုတွေတရားလည်လို့ဖမ်းဆီးမှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေစီလူသားဆန္ဒမှုအကူအညီတွေရောက်ဖို့နဲ့လူ့ခွင့်ရေးကိုလေးစားပြီးအားလုံးပေါင်းတဲ့ဒီမိုကရေစီအုပ်ချုပ်မှုလမ်းကြောင်းပြန်လျှောက်လှမ်းဖို့အတွက်ကုလလုံခြုံရေးကောင်စီအနေနဲ့ခိုင်မာတဲ့လှုပ်ဆောင်မှုကိုပြသဖို့ကုလသမဂ္ဂဆိုင်အမေရိကန်တမန်ကြီးလန်ဒါသောမတ်ဂရင်းဖီးလ်ကဖက်ဒရယ်ကအာဏာသိမ်း၃နှစ်ပြည့်နှစ်ပတ်လည်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဆရာအာဏာသိမ်းတာကြောင့်ဖြစ်လာတာတွေကိုဒီ၃နှစ်လုံးလုံးဆက်လက်ဆောင်ကြည့်ကြရမှာအရသာထောင်တဲ့ချီတည်ဆုံးရတာအဖမ်းခံရတယ်အရသာတွေကိုစစ်တပ်ကလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာအပြင်လူသားဆန္ဒမှုပြဿနာကြုံလာတာတွေ့ရကြောင်းအာဏာသိမ်းချိန်ကစပြီးအိုးရင်ဆန့်ခေါ်ထွက်ပြက်သူနှစ်တက်တမှ၃သန်းနီးပါးအပါဝင်အခုဆိုလူပေါင်း၂သန်းခွဲကျော်နေရဆန့်ခေါ်ထွက်ပြေးနေကြပြီးအင်းအင်းချင်းနိုင်ငံတွေတက်ပါချင်းချောက်မှုတွေတိုးလာနေတယ်လို့လည်းပြောပါတယ်ဒါကြောင့်လုံရတဲ့တစ်နှစ်ကျော်ကထပ်မခဲ့တဲ့ကုလဆုံးဖြတ်ချက်အမှတ်2669ပေါ်မှာအခြေခံပြီးနိုင်ငံတကာတာဝန်ကပါပါဝင်တောင်းဆိုကြဖို့အထင်ရောက်နေပြီဖြစ်ကြောင်းလည်းပြောပါတယ်။